မြန်မာကျပ်ငွေနဲ့လဲလှယ်တာမှာတရုတ်ရန်ငွေဈေးထိုးကျသွားတဲ့အတွက်မြန်မာဘက်ကနေပြီးတော့တရုတ်နိုင်ငံကိုကုန်စည်တင်ပို့နေတဲ့ကုန်စည်ဒိုင်းတွေနေနဲ့အခက်အခဲထပ်ပြီးတော့ကြုံနေရပါတယ်။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်စီးပွားရေးနဲ့ရောင်းဝယ်တွေမှာအခက်အခဲအမျိုးမျိုးကြုံနေရတဲ့အချိန်မှာပဲတရုတ်နဲ့ကုတန်ရောင်းဝယ်နေတဲ့မြန်မာကုန်တွေတွေလည်းအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရတာပါ။ဒီအကြောင်း VOA သတင်းတောက်မတ်အိတ်တန်တာထွန်းကဆက်ပြီးတော့ပြောပြပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကြောင့်ပိတ်ထားခဲ့တဲ့မြန်မာတရုတ်ခနိုင်ငံကြားကုန်စည်ပို့ဆောင်ပေးနေတဲ့မူဆယ်ကုန်သွယ်ရေးဂိတ်ကိုဖေဖော်ဝါရီ23ရက်နေ့ကမှပြန်ဖွင့်ပေးကြတာပါ။ဒီလိုဖွင့်ပေးခဲ့ပြီးသတင်းနှစ်ပတ်ကျော်အကြာမှာပဲရွှံစည်းထိုးကျသွားတဲ့ပြဿနာကိုရင်ဆိုင်နေကြရပါတယ်။ဒီလိုရွှံစည်းထိုးကျသွားတာကြောင့်ကုန်တယ်တွေအနေနဲ့အရောင်းဝယ်ဖြစ်အောင်လုပ်နေရပေမဲ့အမျက်တော့မရနိုင်ဘူးလို့မူဆယ်နန့်ခမ်းမြေဆက်ကုန်သွယ်ရေးကုန်တယ်များအတင်းအတွင်းကြီးမှဦးဆိုင်ထွန်းကိုကိုကပြောပါတယ်။င
ွေစည်းကစတယ်လို့ဝင်စီအဲ့ငွေတန်းတော့နေကြနေတဲ့ခါကျကိုယ့်ရဲ့ပို့ပုံမှာရောင်းလို့လည်းရတဲ့ခါကျငွေတန်းတော့ပြန်လာတဲ့ခါကျလည်းနည်းနည်းတော့ရောင်းမယ်နည်းနည်းဖြစ်လို့ဆိုတော့ဒါလည်းညက်ကဖိုတိုကြီးမတွက်ပါဘူး။အဲ့မှာကျွန်တော်ရောင်းလိုက်တယ်ဂျွန်းနဲ့ရောင်းတော့ဦး။ဒါပေမဲ့တက်ငွေလည်းပြန်လာတဲ့ခါကျကျွန်တော်နာတယ်လေ။ဒီမှာတော့ဒီငွေလည်းလုံးပေါ်မှာမူတည်ပြီးတော့တော်တော်များများတော့ဒီရက်တော့ရကြတယ်။ဒီကိုကြီးဖိုးချသွားတော့ဒီစက်ပိုင်းလေးကိုဖိုးချသွားတယ်မဖြစ်ဘူးပေါ့နော်။စတယ်နည်းနည်းပေါ့ကွာ။ရုံးခဲ့တဲ့ဈေးကမြင့်တော့တာတစ်ခါတို့ရတယ်ဒါမှမဟုတ်
တရုတ်ယွမ်ငွေနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းဟာပုံမှန်အားဖြင့်တရုတ်ကိုကျပ်200ပတ်ဝန်းကျင်ရှိရတာကနေမတ်လ10ရက်နေ့မှာတရုတ်ကိုမြန်မာကျပ်ငွေ190ကျပ်ကျသွားပါတယ်တလင်းမာနေ့မနက်ပိုင်းကဆိုရင်တရုတ်ကို182ကျပ်ကျသွားခဲ့ပြီးတော့အင်္ဂါနေ့မှာတော့နည်းနည်းပြန်တက်လာပါတယ်ဒါကနှစ်နှစ်အတွင်းမှာပထမအဦးဆုံးအကြိမ်စံချိန်တင်ကျဆင်းတာဖြစ်ပြီးမြန်မာတစ်ပြီးပွဲရုံနေနဲ့ကုန်တယ်တွေအနေနဲ့မွေကြီးစည်းကွက်မှာအထင်မှန်နေကြတယ်လို့ဆိုပါတယ
်။ဖြစ်တတ်ပါလေ။ညစ်စင်လို့လို့ဖြစ်တတ်ပါလေ။မွေဆွေရတဲ့ကြတာမဲ့ဒီမွေဆွေရဒီနှစ်နှစ်အတွင်းမှာတော့ငြိမ်နေတာဘောနော်။တက်ပဲရှိတော့အခုကျတော့နည်းနည်းရုပ်ရည်ထိုးကြပါဘူး။ညောင်းရတာဈေးကမရမွေဆွေရမကျလို့ဆိုတော့လေနော်။အဲ့လိုမျိုးတက်ကဲတွေပဲ။ဈေးကွက်အထက်ကဲမွေကြီးအဆက်ဆက်ပါလားအဲ့ချင်းလေးခက်ခဲရတယ်ကွန်စတူတူနေရတာပ
ါကိုရိုနာဗိုင်းရပ်စ် COVID-19 ကျောကကြောင့်အမေရိကန်ဘိုဟိုဘဏ်ကဘဏ်တိုးလုံးရှော့ချတဲ့သတင်းထွက်ပေါ်လာပြီးတော့နောက်တပတ်အတွင်းမှာပဲအမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေတွေလည်းလုံးမှာလဲဒေါ်လာကို700ပတ်ဝန်းကျင်ကြီးစီးကျသွားပါတယ်မက်လ4ရက်နေ့မှာဒေါ်လာကို1400ကျော်ရှိခဲ့တာကနေမက်လ9ရက်နေ့မှာတော့1300ထိကျသွားခဲ့ပါတယ်ဒီနေ့မက်လ10ရက်နေ့ညနေ3:00ခွဲအချိန်မှာတော့ဒေါ်လာကို1320ကျပ်ပြန်ဖြစ်လာပါတယ်။ဒေါ်လာဈေးအပြင်ပြည်တွင်းရွှေဈေးနဲ့စက်သုံးဈေးတွေကအခုရက်ပိုင်းအတွင်းထိုးကျလာနေတာကိုတွေ့ရပါတယ်။